မနေ့ကဩဂတ်စ်လ27ရက်နေ့ကစီးရီးယားဒုတိယဝန်ကြီးချုပ်ကွာဒရီဂျမေးလ်ကအနောက်နိုင်ငံတွေဟာစီးရီးယားနိုင်ငံကိုစီးရီးယားကျူးကျော်ဝင်ရောက်ကြဖို့အကြောင်းပြချက်တရက်ကိုရှာဖွေနေကြတယ်လို့ဆွဆွဲလိုက်ပြီးတော့ဒီလိုလုပ်လို့မရနိုင်ဘူးလို့လည်းသူကဆိုလိုက်ပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်ကိုရောက်ရှိနေတဲ့တူရကီဒုတိယဝန်ကြီးချုပ်ကွာဒရီဂျမေးလ်ကစီးရီးယားနိုင်ငံတဲကိုအနောက်နိုင်ငံတွေရဲ့တပ်တွေကိုစစ်လွတ်မယ်ဆိုရင်ဒါဟာအရှိအလယ်ပိုင်းဒေသမှာကျေပြန့်တဲ့စစ်ပွဲကြီးတရက်ကိုဖြစ်ပေါ်စေလိမ့်မယ်လို့လည်းဆိုလိုက်ပါတယ်။စီးရီးယားကဓာတုဗေဒလက်နက်တွေသုံးဆွဲခဲ့ရင်ဆိုပြီးတော့တနင်္လာနေ့ကအမေရိကန်သမ္မတအိုဘားမားသတိပေးပြောကြားခဲ့တာကိုလည်းဒုတိယဝန်ကြီးချုပ်ဂျမေးလ်ကပယ်ချလိုက်ပြီးတော့ဒါဟာလာမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက်မဲဆွေဝါရဖြန့်နာတက်တက်ဖြစ်တယ်လို့ပြောလိုက်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကသမ္မတအိုဘားမားကဒေတာတွင်စီးရီးယားအရေးမှပါဝင်ပတ်သက်နေကြသူတွေအလုံးကိုဓာတုဗေဒလက်နက်တွေသုံးဆွဲခဲ့ရင်ဒါဟာမလုံတဲ့မလုံတိုက်တာကိုစီတာထမှုကြော်ဖြတ်ခြင်းအဖြစ်မှတ်ယူပြီးတော့စီးရီးယားအရေးအမေရိကန်ရဲ့အရေးယူဆောင်ရွက်မှုတွေကိုပြောင်းလဲသွားမယ်လို့လည်းသတိပေးခဲ့ပါတယ်။မနေ့ကလည်းစီးရီးယားကအလက်ပိုမြို့ကတိုက်ပွဲတွေကြားမှာပိတ်မိနေတဲ့ဂျပန်အမျိုးသမီးသတင်းတောက်မိခယာမာမိုတိုဟာကြည်တင့်ပြီးတေဆုံသွားခဲ့ရပါတယ်။မစ်ယာမာမိုတိုဟာတိုကျိုမြို့အခြေစိုက် Japan Press သတင်းဌာနရဲ့သတင်းတောက်ဖြစ်တယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးဌာနကကြေညာထားပါတယ်ခင်ဗျာ။